သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိများယခုလူနေမှုစရိတ်ကလူမှုစည်းလုံးညီညွတ်မှုကိုထိခိုက်ပါသလားဆိုတဲ့စောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာမချာသေးမီကသူသေသနာပြုချက်များအရယနေ့ဩစတြေးလျများရင်ဆိုင်နေရသောအကြီးမားဆုံးစိုးရိမ်မှုမှာစီးပွားရေးဖြစ်ပြီး၎င်းသည်ကျွန်ုပ်တို့ရဲ့လူအဖွဲ့အစည်းအတွင်းပြုကွဲမှုများကိုဖြစ်စေနိုင်တယ်လို့ဆိုပါတယ် Queensland's John က SBS ကိုပြောဆိုအားမှာလူဝင်မှုကြီးကြပ်ရေးနဲ့ပြောင်းရွှေ့နေရာချထားရေးဆိုင်ရာသူ့ရဲ့အမြင်များသည်ငွေကြေးခက်ခဲကြုံရခြင်းမှစ၍ရွှေ့ပြောင်းသွားသည်ကိုသဘောပေါက်ကြောင်း SBS Examine ကိုပြောကြားပါသည်ကျွန်တော်ဟာမြို့ကြီးအတွင်းပိုင်းမှာကြီးပြင်းခဲ့ပြီးရင်ကျေးမှုပေါင်းစုံရဲ့အချိုးကျစုတွေအားလုံးကိုအမြဲတစေဝိုင်းရံပေးခဲ့ပါသည်ကျွန်တော်အခုခံစားနေရတာကအဲ့ဒီလိုမဟုတ်တော့ဘူးလို့ထင်ပါတယ်ကြီးတဲ့ဒေသတွင်နေထိုင်ခြင်းကအလုပ်အားလိုက်ရဲ့မှာဗီဇာသက်တမ်းတိုးလို့သူများနဲ့အိမ်ငှားရမ်းခြင်းအတွက်အပြိုင်ဆိုင်လုပ်နေရသူများကိုတွေးနိုင်တယ်လို့ဆိုပါတယ်။သင်မှာဝင်ရောက်ပြိုင်ဆိုင်ဖို့ပတ်စံမရှိရင်သင်ကကံမကောင်းတော့ပါဘူး။ဂျွန်တယောက်တည်းအဲ့ဒီလိုတွေးနေတာတော့မဟုတ်ပါဘူး။ Scalen Institute ရဲ့လူမှုပေါင်းစည်းညီညွတ်မှုအညွန်ကိန်းတိုင်းတာသည့်တိုင်းတာမှုအများစုတွင်ငွေချေးအရရုံးကန်နေရသူများရဲ့တိုင်းထွားမှုအများစုမှာအမှတ်တွေနည်းနေတာကိုတွေ့ရတယ်လို့ဆိုပါတယ်။သူတို့ကသူတို့ကိုသူတို့ပိုင်ဆိုင်လို့စိတ်နေပါတာအစွားအပေါ်မှာယုံကြည်မှုနေပါတာရေပူရအားဖြင့်တခြားလူတွေကိုယုံကြည်မှုနေပြီးအထီးကျန်တယ်လို့ခံစားရလေရှိတယ်လို့ CEO Anthony Hancock ကပြောဆိုပါတယ်။ဩစတြေးလျမှာဘဝကပိုကောင်းလာမှာမဟုတ်ဘူးလို့သူတို့ထင်တယ်ရွှေပြောင်းနေထိုင်သူတွေရဲ့မတူကွဲပြားမှုတွေကဩစတြေးလျကိုပိုအားကောင်းလာစေမှာမဟုတ်ဘူးလို့ခံစားနိုင်ရတယ်လို့ပြောဆိုပါတယ်။ဆစ်နီရဲ့မြောက်ဘက်ကမ်းခြေရှိအသိုက်ဝိုင်းခေါင်းဆောင်ရေချယ်လီယာဂျက်ဆန်ဒီငွေကြေးဆိုင်ရာဖိစီးမှုများနဲ့ချမ်းသာကြွယ်ဝသူများကြားတွင်ကျေပြန့်စွာကွာဟနေသည်ကိုမြင်တွေ့ပြီးနောက်လူအများစုကိုစုစည်းရန်ကြိုးစားနေပါတယ်။စီးရဲမွေးတေမှုတွေအများကြီးရှိပြီးတော့လိုအပ်ချက်နဲ့အဆက်အသွယ်ဖြတ်တတ်မှုတွေအများကြီးရှိတယ်။လူတွေကအထီးကျန်တာကိုကျမတို့သိပါတယ်လို့ပြောဆိုပါတယ်။ဒီနေ့တိုင်းရဲ့အဆုံမှာ community ကကျမတို့ဘယ်သူတွေလဲဆိုတာကိုခွန်အားတွေပေးပြီးအချင်းချင်းပေါင်းစည်းပြီးအချင်းချင်းကူညီကြရပါမယ်။ SBS Examine ရဲ့ EP နဲ့လူနေမှုစရိတ်များကိုပြားများသည်ကျွန်ုပ်တို့ရဲ့အသိုင်းဝိုင်းကိုမိခဲ့သို့ပိုင်းခြားစေသည်ကိုစူးစမ်းထားတာဖြစ်ပါတယ်။သောရရှိမြတ်ခင်ဗျာ SBS သတင်းဌာနက Olivia Diario ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ